အာဖဂန်နစ္စတန်နိုင်ငံမှာတာလီဘန်တို့ရဲ့မနေ့ညပိုင်းတိုက်ခိုက်မှုတွေအတွင်းတည်ဆုံးခဲ့ရတဲ့ဒါဇင်နဲ့ချီတဲ့လုံခြုံရေးတပ်ဖွဲ့ဝင်တွေထဲမှာခရိုင်ရဲချုပ်တို့လည်းပါဝင်ခဲ့တဲ့အကြောင်းတာဝန်ရှိသူတွေကဒီကနေ့ပြောပါတယ်။နိုင်ငံအရှိအလဲပိုင်းကမေဒန်ဝါဒက်အနောက်ပိုင်းဟရတ်နဲ့မြောက်ပိုင်းဘဲဂလန်ပြည်နယ်တွေမှာတပုံတွေကစီးနင်းတိုက်ခိုက်ခဲ့ကြတယ်လို့အစိုးရတာဝန်ရှိသူတွေကပြောပါတယ်။မေဒန်ဝါဒက်ပြည်နယ်ဒေမီယာဒက်ခရိုင်ကိုတာလီဘန်တိုက်ခိုက်ရေးသမားတွေကမနေ့စနေနေ့နှောင်းပိုင်းဝင်ရောက်တိုက်ခိုက်ခဲ့တာမှာခရိုင်ရဲချုပ်ဆာအစ်ယူနတ်ဟူစင်နီနဲ့လုံခြုံရေးတပ်ဖွဲ့ဝင်10ဦးကြဆုံးခဲ့ရတဲ့အကြောင်းပြည်နယ်အစိုးရပြောခွင့်ရက VOA ကိုပြောပါတယ်။ဒေမီယာဒက်ခရိုင်ကိုလက်လွတ်ရလူနီးပါဖြစ်ခဲ့တဲ့ဆိုတဲ့ပြောဆိုချက်တွေကိုတော့ပြည်နယ်အစိုးရပြောခွင့်ရကပေးချပါတယ်။တိုက်ခိုက်မှုဖြစ်ခဲ့တဲ့ခရိုင်ကိုစစ်ကူတွေရောက်ရှိနေပြီဖြစ်ပြီးခရိုင်တွင်းကလက်လွတ်လိုက်ရတဲ့ဒေသတွေကိုပြန်လည်သိမ်းယူနိုင်ရေးအကြမ်းဖက်မှုတံပြန်နှိမ်နင်းရေးထိုးစစ်ဆင်နေတယ်လို့ပြောပါတယ်။မတိမငိမ့်ဖြစ်နေတဲ့ဘက်ကလန်ပြည်နယ်ကခရိုင်တစ်ခုမှလည်းတာလီဘန်တို့ကစစ်တပ်နဲ့ရဲတပ်ဖွဲ့စခန်းတွေကိုတိုက်ခိုက်မှုအတွင်းအာဖဂန်လုံခြုံရေးတပ်ဖွဲ့ဝင်အနည်းဆုံး20လောက်ကြာဆုံးခဲ့တယ်ဆိုတဲ့သတင်းတွေလည်းထွက်နေပါတယ်။ဘက်ကလန်ပြည်နယ်တွင်ကတိုက်ခိုက်မှုတွေနဲ့ပတ်သက်လို့တော့အာဖဂန်အာဏာပိုင်တွေဘက်ကမှတ်ချက်ပေးပြောဆိုတာမရှိပါဘူး။တစ်ချိန်တည်းမှာပဲဟီရတ်ပြည်နယ်ကတာဝန်ရှိသူတွေကတော့မနေ့ညပိုင်းကပြည်နယ်တွင်လုံခြုံရေးစစ်ဆေးရေးဂိတ်တစ်ခုကိုတာလီဘန်တို့ဝင်ရောက်စီးနင်းတိုက်ခိုက်မှုအတွင်းလုံခြုံရေးတပ်ဖွဲ့ဝင်9ဦးကြာဆုံးပြီး6ဦးဒဏ်ရာရတဲ့အကြောင်းအတည်ပြုထားပါတယ်။အပြန်အလှန်ပစ်ခတ်မှုအတွင်းတာလီဘန်တိုက်ခိုက်ရေးသမား10ဦးသေဆုံးခဲ့ကြောင်းလည်းပြည်နယ်အစိုးရပြောခွင့်ရကပြောဆိုပါတယ်ရှင်။